February လ၁ရက်နေ့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်မှာဖြစ်ပေါ်လာတဲ့လူမှုစုစည်းလှုပ်ရှားမှုကအရင်နဲ့မတူသလိုမြန်မာစစ်တပ်ရဲ့အကျိုးစီးပွားပုံတံဟာလည်း1988ခုနှစ်မတိုင်ခင်ကနဲ့မတူဘဲနဲ့ပြောင်းလဲနေပြီလို့ Asia Research Institute University of Nottingham Malaysia တက္ကသိုလ်ကလေ့လာသုံးသပ်သူဒေါက်တာ Bridget Wells ကပြောပါတယ်ကိုရမင်းထွန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်မင်္ဂလာပါဒေါက်တာ Bridget Wells ခင်ဗျာဒေါက်တာ Bridget Wells အနေနဲ့1988ခုနှစ်ကအာဏာသိမ်းခဲ့တဲ့နောက်ပိုင်းအဖြစ်အပျက်တွေအကြောင်းကောင်းကောင်းသိဖို့ပြည်သားပါအခုနောက်ဆုံး February လ1ရက်နေ့ကဖြစ်ပေါ်ခဲ့တဲ့အာဏာသိမ်းမှုနဲ့1988ခုနှစ်ကအာဏာသိမ်းမှုကိုဘယ်လိုတိုင်းရှင်းကြည့်နိုင်ပါသလဲခင်ဗျာ
Well in terms of the mobilization of people the coup would have happened earlier than 88 I would say that I see a situation
အခုတချိန်အာဏာသိမ်းမှုဖြစ်ပွားပြီးမှာတော့လူထုရဲ့စုစည်းမှုပုံစံက1988ခုနှစ်ကထက်ပိုပြီးညံဆန်တာကိုတွေ့ရတယ်ဆန္ဒပြမှုပုံစံကလည်းတော်တော်လေးကွာသွားတာကိုတွေ့ရတယ်အခုဆန္ဒပြပွဲတွေမှာဤပညာကိုကောင်းကောင်းသုံးကြသလို2010ပြည်ကစပြီးရရှိခဲ့တဲ့နိုင်ငံရေးအခင်းကျင်းအောက်မှာလူမှုစုစည်းလှုပ်ရှားမှုပုံစံပေါင်းစုံကိုအသုံးပြုနေကြပါတယ်1988ခုနှစ်အာဏာသိမ်းမှုမှာစစ်တပ်ကအာဏာကိုဆက်ပြီးကင်ဆုတ်ထားလိုတဲ့အချက်စီးပွားရေးကိုဖင်ပေးတင်မတင်စဉ်းစားရတဲ့အချက်တွေပါခဲ့ပါတယ်ပြီးတော့စစ်တပ်ကတိတ်ကြီးအကြီးကျယ်နေတဲ့အဖွဲ့အစည်းတရဖြစ်ခဲ့တယ်2021ခုနှစ်မှာတော့စစ်တပ်ကစီးပွားရေးမှာတော်တော်လေးရင်းနှီးမြှုပ်နှံထားပြီးဖြစ်ပါတယ်နိုင်ငံရေးအရာလည်းနိုင်ငံတကာနဲ့ထိတွေ့မှုရှိနေတယ်လို့အကြီးကျယ်နေတဲ့အဖွဲ့လည်းမဟုတ်ပါဘူးအကျိုးကျအနေနဲ့မတူညီတဲ့အခြေအနေအောက်မှာအရင်တုန်းကပြောခဲ့တဲ့သဘောတရားကြီးကိုပြန်ပြောင်းပြောရင်အာဏာသိမ်းတာတရားဝင်ဖြစ်အောင်အတော်စူးစမ်းပြောဆိုနေရတာတွေ့ရပါတယ်
ဒေါက်တာဝက်ပြောသလိုဆိုရင်အရင်အခြေအနေနဲ့မတူသလိုစစ်တပ်အရာရှိတွေကလည်းအပြောင်းအလဲတွေဖြစ်ကုန်ပြီ။ဒါဆိုဖိလစ်ပိုင်ကဘူဂျိုဂျီဖီဒယ်ရာမော့စ်လိုပြည်သူဘက်ကရည်တည်တဲ့ကောင်းဆောင်မျိုးပေါ်ပေါက်လာနိုင်တယ်လို့ထင်မိပါသလား။စစ်တပ်မျိုးဆက်တစ်ကိုအားကိုးနိုင်လိမ့်မယ်လို့လူလူကြားမှာမျှော်လင့်ချက်တွေထားနေကြတာရှိပါတယ်။ဒါပေမဲ့အခုတွေ့ရတာကအရင်နဲ့တပုံစံနဲ့လူမှုအပေါ်အတော်လေးတင်းတင်းမာမာရှိနေတာကိုတွေ့ရပါတယ
် So the first thing that's really important to understand is that this coup is very much about the individual in charge Min Aung Hlaing
အခုအာဏာသိမ်းမှုမှာအဖွဲ့အစည်းအနေနဲ့မဟုတ်ပဲမင်းအောင်လှိုင်တဦးတယောက်သေးကပဲအာဏာချုပ်ကင်ထားတယ်ဆိုတာကိုနားလည်ဖို့အရေးကြီးပါတယ်။မက်လာတဲ့ NLD အစိုးရဖွဲ့စည်းဖြစ်ခဲ့ရင်သူကာကွယ်ဦးစီးချုပ်ယာဒူးကနေဖယ်ရှားခံရမှာဖြစ်လို့ဒါကိုကာကွယ်ဖို့သူ့ဘာသာသူယာဒူးရယူလိုက်တာပါ။ဒီတော့မြန်မာစစ်တပ်ကပုံစံနှမျိုးကြားပိတ်မိနေတယ်လို့ဖြစ်နေပါတယ်။အတိတ်ကဗိုလ်ချုပ်မှူးကြီးတန်းစီတို့တွေးခေါ်ခဲ့တဲ့တိုင်းပြည်ကိုကာကွယ်ဆောက်ရှောက်သူအုပ်ချုပ်သူဆိုတဲ့တမယိုးကျပုံစံရှိတဲ့စစ်တပ်နဲ့ပိုပွင့်နေပြီးအာဏာကိုမျှဝေကျင့်သုံးမယ်ဆိုတဲ့စစ်တပ်ပုံစံနှစ်ခုကြားရွေးချယ်စရာဖြစ်လာနေပါတယ်။လက်ရှိဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအရင်မျိုးဆက်ဟောင်းတွေကြားပေါက်ဖွားလာတာပါ။ဒီကနေ့နှစ်တွေတဲ့စစ်တပ်ကသူ့ကိုတစ္ဆာခံသူတွေကယာရူးတိုးမြင့်ခန့်အပ်တာကိုလည်းတွေ့ရပါတယ်။အခုအာဏာသိမ်းမှုကတက်မတော်အပေါ်ပြန်ပြီးအန္တရာယ်ရှိနေတယ်ဆိုတာကိုတက်မတော်ကိုခိုင်မြဲတဲ့အဖွဲ့အစည်းတစ်ခုဖြစ်မြင်ကျင်သူတွေတွေးမိသလားမတွေးမိဘူးလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်လာနေပါတယ်
။ဟုတ်ကဲ့အခုဖြစ်ပေါ်နေတဲ့တနိုင်ငံလုံးဆန္ဒပြပွဲတွေပဲပြန်ကြည့်ရအောင်ပါ။တနိုင်ငံလုံးငြင်းငြင်းကြက်ကြက်နဲ့ကြီးကြီးမားမားဆန္ဒပြနေတဲ့တစ်ချိန်တည်းမှာပဲဝန်ထမ်းတွေအပေါ်စစ်တပ်ကတော်တော်လေးဖိနှိပ်နေတာကိုတွေ့ရပါတယ်။ဘာကြောင့်ဝန်ထမ်းတွေအပေါ်ဒီလောက်ဖိနှိပ်နေရတာပါလဲ
။ There was a tension between the military and the civilians.
1988ခုနှစ်တုန်းကစစ်တပ်နဲ့အရက်ဖက်ကြားတင်းမာမှုမြင့်တက်ခဲ့ပါတယ်။ဒါကြောင့်စစ်တပ်ကသူ့ဘာသူဘျူရိုကရေစီနဲ့စစ်တပ်စည်းရုံးတွေတက်နေမြေတွေဖန်တီးပြီးတုံ့ပြန်ခဲ့ပါတယ်။စစ်တပ်မိသားစုတွေနဲ့နိုင်ငံသားဝင်ကြီးဌာနလိုနေရာတွေမှာစစ်တပ်ကလူတွေကိုခန့်အပ်ခဲ့ပါတယ်။ဒါပေမဲ့ February လ1ရက်နေ့ကအာဏာသိမ်းပြီးချိန်မှာတော့အရက်ဖက်နေတဲ့ဝန်ထမ်းတွေကသူတို့ထင်တယ်လို့သူတို့အပေါ်တစ္ဆာခံတဲ့လောက်မခံတော့ဘူးဆိုတာကိုသူတို့ကိုယ်တိုင်တွေ့လာရပါတယ်။ဒါက1988ခုနှစ်ကနေမတူပဲပြောင်းလဲသွားပြီဆိုတာကိုပြသလိုက်တာပါပဲ။ဝန်ထမ်းတွေမရှိဘဲတိုင်းပြည်မအုပ်ချုပ်နိုင်ဘူးဆိုတာကိုမြန်မာစစ်တပ်သဘောပေါက်လိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်ဟိုးရင်ကလုပ်ဘူးတယ်လို့ပြင်းပြင်းထန်ထန်တုံ့ပြန်နေရပါ
။ Geneva Review ကကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးတုတ်ထက်စာတင်ပါတယ်။ဖိအားတံမခံနိုင်လို့တင်တာလို့သိရပါတယ်။သူကနိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဖြစ်ခဲ့တယ်လို့အာဆီယံရေးရာဌာနညွှန်ကြားလဲဖြစ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲမြန်မာတန်ယုံကိုင်ရိုမျိုးကအရာရှိငယ်တူလဲသူ့ရဲ့နှုတ်ထက်စာတင်တယ်လို့သိရပါတယ်။ထူးခြားတာကအဲ့ဒီအရာရှိငယ်ကအရင်ကရေတပ်မှာအမြင့်ဆုံးတာဝန်ယူခဲ့ဘူးတဲ့စစ်ဦးစီးချုပ်ရေဟောင်းရဲ့သားတူဖြစ်နေတာပါပဲ။ဒါကထူးခြားမှုတစ်ခုလို့ယူဆရပါတယ်။အစိုးရဌာနတွေနဲ့ဝန်ထမ်းတွေကြားတစ်ခုခုဖြစ်နေတာတော့ထင်ရှားတယ်နော်။
So I think what we're seeing is a very interesting situation that in some ways is unprecedented for the military, even compared to 1988.
ကိုကြွေးနေရတဲ့အခြေအနေကမကြုံစဘူးတိတ်ကိုစိတ်ဝင်စားစရာကောင်းတဲ့အခြေအနေပါအာနာသိန်းနာကိုလူတိုင်းကစန့်ကျင်နေတာလို့ရေပုံရပြောလို့ရပါတယ်ဒါအပြင်စစ်တပ်မိသားစုနောက်ခံရှိသူတွေကိုနိုင်ကအာနာသိန်းကိုစန့်ကျင်နေတာတကယ်ကိုအပြောင်းအလဲကြီးတစ်ခုပါနောက်တစ်ခုကျမတို့မဆွေးနွေးဖြစ်သေးတာကစစ်တပ်အောက်ခြေစစ်သားတွေအခြေအနေပါသူတို့မိသားစုဝင်တွေကလမ်းပေါ်ထွက်ဆန္ဒပြနေတာပါစစ်တပ်ရဲ ခွာသွားတာတွေရှိပါတယ်အခုအချိန်ကြီးကစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအတွက်ထူးခြားတဲ့စိန်ခေါ်မှုတစ်ခုပါတကယ်အကြောင်းပေါ်မပေါ်ကစောင့်ကြည့်ရမှာပါအခုကိစ္စမှာစစ်တပ်ထဲကတဦးတယောက်တခြားယာရုတစ်ခုရယူဖို့အကျိုးအကျွတ်ကိုလှုပ်ဆောင်နေရတာမဟုတ်ပါ
နောက်ဆုံးမေးခွန်းအနေနဲ့ဒီကနေ့ပဲမြန်မာနိုင်ငံကိုလာဖို့ရှိတဲ့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နိုမဆူရီကဘန်ကောက်ကိုပဲသွားပြီးစစ်တပ်အုပ်ချုပ်ရေးကောင်စီရဲ့နိုင်ငံရဲ့ဝန်ကြီးဦးဝနမောင်လင်းနဲ့ဘန်ကောက်မြို့မှာတွေ့ပါတယ်ဘာဖြစ်လို့မြန်မာနိုင်ငံကိုမလာလဲဆိုတာဒေါက်တာဝက်ပြောပြနိုင်မလားဒီမေးခွန်းနဲ့တဆက်တည်းပဲအာဆီယံကမြန်မာနိုင်ငံကိစ္စဘယ်လိုခိုင်တယ်မလဲလို့ထင်မိပါလေ
So I think it's important to start
with recognizing that ASEAN is divided. ASEAN ဖွဲ့ရကြရဲ့ပြည်တွေသဘောထားကွဲပြားလေးရှိပါတယ်။ဒါကြောင့် ASEAN ကလုပ်ပေးနိုင်တဲ့အပေါ်အများကြီးတော့မမျှော်လင့်ဖို့လိုပါတယ်။ဒါပေမဲ့ ASEAN ကကြားလို့ထင်နေတော့ဆောင်ရွက်ပေးနိုင်ပါတယ်။အင်ဒိုနီးရှားနဲ့မြန်မာဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးခဲ့ပြီးမြန်မာနိုင်ငံတွင်လုပ်ခဲ့ရင်မျှော်လင့်ချက်တွေတိတ်ပြီးမြင့်မားနိုင်တယ်လို့ဖိအားလဲအရန်နားသွားနိုင်ပါတယ်။ဒါကြောင့်အပေးယူလုပ်ပြီးဘန်ကောက်မှာတွေ့ခဲ့ကြတာပါ။လောလောဆယ်ထွက်လာမဲ့ရလက်ပေါ်မှာတော့လူတွေကအမြင့်အမျိုးမျိုးရှိနေပါသေးတယ်ဒီဆွေးနွေးပွဲအပြီးဖြစ်နိုင်ချိန်ကတော့မြမအရေးဆွေးနွေးမဲ့အာဆီယံအစည်းအဝေးတစ်ခုကျင်းပလာနိုင်တာပဲဖြစ်ပါတယ
်ကျေးဇူးတင်ပါတယ်ဒေါက်တာဝက်ခင်ဗျာ